ာဆီယံဆိုင်ရာအမေရိကန်အထူးသံတမန်ဖြစ်စတင်တာဝန်ထမ်းဆောင်ဖို့သံမကြီးယိုဟန်စ်အဲဘရာဟင်ဟာမနေ့ကအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ရှေ့မောက်မှာကျမ်းသစ်စာကျိတ်ဆိုပါတယ
် I Johannes Abraham.
Do solemnly swear.
That I will support and defend.
The Constitution of the United States.
Johannes Abraham ကိုအာဆီယံဆိုင်ရာအထူးသံအမတ်ကြီးအဖြစ်ခန့်အပ်ဖို့ပြီးခဲ့တဲ့မေလမှာသမ္မတဘိုင်ဒန်နဲ့အဆိုပြုခဲ့ပြီးဩဂုတ်လဆန်းမှာအမေရိကန်အထက်လွှတ်တော်ကအသံနဲ့မဲခွဲအတည်ပြုခဲ့ပါတယ်။ Johannes ကသမ္မတဘိုင်ဒန်အဆိုရဲ့အမျိုးသားလုံခြုံရေးကောင်စီမှာတာဝန်ယူခဲ့သလိုသမ္မတဘိုင်ဒန်နဲ့ဒုတိယသမ္မတ Harris တို့တာဝန်ယူဆအသွင်ကူးပြောင်းရေးအဖွဲ့မှာလည်းပါဝင်ခဲ့ပါတယ်။သမ္မတဟောင်းဘရက်အိုဘားမားရဲ့ Obama Foundation မှာတာဝန်ယူခဲ့ဘူးသလိုအရင်အင်ပြူတော်အမျိုးသားစီးပွားရေးကောင်စီထိပ်တန်းအကြံပေးတူလဲဖြစ်ခဲ့ပါတယ်။ Virginia ပြည်နယ် Alexandria မြို့မှာနေထိုင်ပြီး Yale Tech တို့ကဘွဲ့ရခဲ့သူတူပါ။ American ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတိုးမြင့်လာချိန်မှာဒေသတွင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေကိုချိန်ခွင်ရှာညှိဖို့ကြိုးစားလာတဲ့အခါအာဆီယံနိုင်ငံသံမကြီးတာဝန်ကိုထမ်းဆောင်မှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးအတွက် American ပြည်ထောင်စုကဖိအားပေးတာတွေတိုးလာပြီးဒေသတွင်းနိုင်ငံတွေချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့ဝိုင်းဝန်းတိုက်တွန်းနေချိန်မှာပဲသမ္မတဘိုင်ဒန်အစိုးရရဲ့အာဆီယံနိုင်ငံဆိုင်ရာသံမကြီးတာဝန်ကိုယိုဟန်စ်အဲဘရာဟင်ကစတင်တာဝန်ယူတာဖြစ်ပါတယ်